တိုင်းငံလုံးပြည့်ခတ်ရက်စည်ရည်သဘောတူစာချုပ် NCA မှာလက်မှတ်ရေးထိုးထားတဲ့တိုင်းဒေသနဲ့ကိုင်အဖွဲ့10ဘွဲ့နဲ့အစိုးရတပ်မတော်တို့ကြားနေပြည်တော်မှာဒီလတွင်မှာတွေ့ဆုံဆွေးနွေးနိုင်ဖို့မျှော်လင့်ထားတယ်လို့ငင်းချင်းကော်မရှင်အကြံပေးတဦးက VOA ကိုပြောပါတယ်ဒီလိုတွေ့ဆုံမယ်ဆိုတာကို RCSS အဖွဲ့တာဝန်ရှိသူတဦးကအတည်ပြုပြီးတော့အမြန်ဆုံးတွေ့ဖို့သဘောထားရှိတဲ့အကြောင်းပြောဆိုထားပါတယ်ပြည်ဆောင်ကတော့ VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်
NCU ကိုလက်မှတ်ရေးထိုးထားတဲ့ကရင်မြို့သားစည်းရုံး KNU နဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS အဖွဲ့ကတောင်းရှိသူတွေနဲ့အငိမ့်သာဒုတိယဗိုလ်ချုပ်ကြီးဦးခင်စောဦးဦးဆောင်တဲ့အစိုးရကိုယ်စားလှယ်အဖွဲ့တို့တနင်္ဂနွေနေ့တနင်္လာနေ့ကထိုင်းနိုင်ငံချင်းမိုင်မြို့မှာတည်ကြစီအလုတ်သဘောတွဲဆောင်ဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတူတက်မှုရှိတဲ့အကြောင်းဆွေးနွေးပွဲတက်ရောက်လာသူတွေက VOA ကိုပြောတာပါဒီဆွေးနွေးပွဲရဲ့အခြေအနေနဲ့ပတ်သက်လို့အစိုးရကိုယ်စားလှယ်အဖွဲ့ဝင်ငင်းညာရေးကော်မရှင်အကြံပေးတဦးဖြစ်သူဦးလာမောင်ရွှေက VOA ကိုအခုလိုပြောပါရယ
် KNU နဲ့ RCSS ကတော့ NCA နဲ့ထိုးထားတယ် NCA လမ်းကြောင်းအတိုင်းနဲ့ကျွန်တော်ဆက်လက်ပြီးတော့ဆောင်ရွက်ပါမယ်လို့ပြောတဲ့အတွက်လိုအပ်တာတွေကိုတော့ကျွန်တော်ဒီတိုင်းရပါမယ်အခုလည်းလာရှိတာပါပဲဒီလက်မှတ် NCA လက်မှတ်ရေးထိုးထားပြီးတော့ဒီအောင်ဆွေးနွေးပွဲတွေကစတင်ဆန်းကျင်ထားတယ်ပြန်ပြီးနဲ့ RCSS ကိုပြောင်းဝင်ဆွေးနွေးပွဲတွေမှာအများဆုံးပါဝင်လာတယ်ပေါ့ဗျာ။ဒီလိုတဲ့အိမ်နဲ့မှုတွေကျွန်တော်တို့စာပြီးတော့ဆက်လုပ်တာဖြစ်ပါတယ်။ဒါနဲ့ဒီစပတ်ဆွေးနွေးပွဲတွေကတော့အရင်တစ်ခေါက်ဆွေးနွေးတာတော့ပို့ပြီးတော့တိုးတက်လာတယ်။ဒါတော့မလို့နှစ်ပတ်လုံးဟာသိမ့်ကြပြီးပြောင်းဝင်ဆွေးနွေးဒီစပွဲကြီးကိုပြန်ရောက်မယ်လို့ကျွန်တော်တို့ကတော့ယုံကြည်ပါတယ်။ဟိုညီငယ်ကော်မရှင်ဒါကြောင့်လည်းဒီအစီအစဉ်ဆက်ကြည့်ရှိရယ်အဲ့ဒါတော့ကျွန်တော်တို့လက်မှတ်ရေးထိုးထားပြီးသားဆယ်ပွဲနဲ့အဲကုသိုလ်ရှင်တွေဆင်းတဲ့လုပ်ငန်းရပ်တွေလုပ်နေဖို့ဆိုတာလည်းရှိပါတယ်ဒါဝင်လည်းတန်းကဒီလက်နက်ကိုပြုလုပ်ဖို့အပြီးပြတာရှိတယ်အဲ့ဒါတော့သူတို့နဲ့ပြင်နေပြီးတော့ပေါင်းရမှာဖြစ်တော့ဒီလာထဲမှာပဲပေါင်းရနိုင်ဖို့တော့ကျွန်တော်တို့ကပြောလဲမှာပြဟိုသူတို့အများစုတောင်းနေတဲ့
အစိုးရကိုယ်စားလှယ်အဖွဲ့နဲ့ RCSS တို့ဆွေးနွေးပွဲမှာကိုရိုင်းပါဝင်တဲ့ RCSS အဖွဲ့အတွင်းရေးမှူးသုံးဘုံမှူးကြီးဆိုင်းငင်းကလည်းဆွေးနွေးပွဲမှာတိုးတက်မှုရှိရဆိုတာကိုရောနောက်ထပ်တွဲဆောင်ပွဲကြီးလွတ်သွားဖို့ရှိရကိုပါအတည်ပြုပြောဆိုပါရစေ။ဟို
လိုတဲ့ပေါ်ကအခုကျွန်တော်တို့ငင်းငယ်လုပ်ငန်းရှင်ကတော့တိစုတ်နေအောင်ဒီတိစုတ်တဲ့အပေါ်မှာကျွန်တော်တို့ဘယ်လိုဆက်လုပ်ကြမလဲဆိုတဲ့နေတာအဲ့ဒါဇီလန်းလာချာကြတော့ဖြစ်ပါတယ်။ဒါကြောင့်လည်းထူးခြားတဲ့တိုးတက်မှုတစ်ခုပေါ့နော်ဒါဆိုသိနေတယ်ဆိုတော့အကောင်းတဲ့အရာဖြစ်တယ်လို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကြာမီအချိန်ပေးမှာအခုကျွန်တော်တို့ RCSS နဲ့ NRTC နဲ့တွေ့ဖို့ရှိတယ်။ပြီးရင်ကျွန်တော်တို့စက်မတော်နဲ့ပြီးတဲ့တွေ့ဖို့ရှိတယ်။အဲ့လိုတော်တာတွေကျွန်တော်တို့ရည်ရည်ထားတာရှိတယ်။အဲ့ဒါကြောင့်တိုးတက်မှုတစ်ခုလိုပဲမြင်ပါတယ်။တိကျတော့မသိဘူးကြာအမြန်ဆုံးတော့ညံနေလည်းမညံအောင်ကျွန်တော်တွေ့ကြမယ်ဆိုတဲ့အနေထားပဲဖြစ်ပါတယ်။
NCA လုပ်ငန်းစဉ်အရလုံးလာရဲ့တရားဝင်ဆွေးနွေးပွဲတွေမှာ KNU နဲ့ RCSS တို့ကအရင်ကပါဝင်တက်ရောက်ခဲ့ပေမဲ့လည်းပြီးခဲ့တဲ့နှစ်အောက်တိုဘာ15ရက် NCA လက်မှတ်ရေးထိုးတဲ့၃နှစ်ပြည့်ရဲ့နေ့ကနေပြည်တော်မှာလုပ်တဲ့ငင်းညာရေးထိပ်သီးဆွေးနွေးပွဲပြီးရနောက်မှာတရားဝင်ဆွေးနွေးပွဲတွေမှာပါဝင်တာကိုစိုင်းငံ့ထားမယ်လို့ KNU က RCSS ကပါကြေညာခဲ့ရကြောင်းငင်းညာရေးလုပ်ငန်းစဉ်တွေရှေ့မဆက်နိုင်ပဲရပ်ဆိုင်းနေခဲ့တာပါဒါကြောင့်လည်းအဲ့ဒီရက်ဆိုင်နေတဲ့ညီညာရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့ရည်ရွယ်ပြီးအစိုးရကိုယ်စားလှယ်အဖွဲ့နဲ့ KNU RCSS တို့တွေ့ဆုံဆွေးနွေးကြတာဖြစ်ပါတယ်။ဒါအပြင် NCA မှာမပါသေးတဲ့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KMPP နဲ့လည်းတနင်္လာနေ့မှာပဲအလို့တော်တွေ့ဆုံဆွေးနွေးခဲ့လို့ဦးလာမောင်ရွှေကပြောပြီးဆွေးနွေးရဲ့အကြောင်းအရာကိုလည်းအခုလိုရှင်းပြပါတယ်
။ KMPP ကတော့ဒီ2017ကပါရှိနေကြတယ်။2017မလာမှာသူကဒီနေ့ဆက်အကြိမ်ပြေးလာမယ်ဆိုရတယ်။ဒါပြည်တော်ရုပ်ရှင်ကြီးထူလာတယ်။ဒါပေမဲ့ NCA လက်မှတ်ရေးထူလာတော့မရှိဘူးပေါ့။အဲ့အတွက် NCA လက်မှတ်ရေးထူနိုင်ဖို့အတွက်ကိုလိုအပ်တဲ့ပြင်ဆင်မှုတွေပေါ့နော်။လိုအပ်တဲ့ပူပေါင်းဆောင်ရွက်မှုတွေ၊လိုအပ်တဲ့ရှိရှိမှုတွေပေါင်းရနိုင်ဖို့အတွက်ကျွန်တော်တို့ဒီမှာတော့ပေါ်လာတွေ့ရဖြစ်ပါတယ်။ဟုတ်ကဲ့တော့အတော့ပေါ်ပါပဲ
KMPP နဲ့တွဲဆောင်ဆွေးနွေးရတဲ့ပတ်သက်ပြီးအတည်ပြုချက်ယူဖို့နဲ့နောက်ထပ်သိရဖို့ KMPP ကိုဆက်သွယ်ပေးမယ်လဲအဆက်အသွယ်လုပ်လို့မရခဲ့ပါဘူး။အခုတကြိမ်တွေ့ဆုံဆွေးနွေးရမှာကချင်လူမျိုးရေးအဖွဲ့ KIO လဲပါမယ်လို့သတင်းတွေထွက်ထားပေမဲ့တကယ်တမ်းဆွေးနွေးမှုရှိသလားဆိုတာကိုတော့အတိအကျမသိရသေးပါဘူး